2025ခုနှစ်ရဲ့နှစ်တိကူမဟာတကြံပွဲတော်ကိုရန်ကုန်ကမြို့နယ်တချို့မှာဒီကနေ့စတင်ပြီးဆင်နွှဲနေပါတယ်။တကြံအကျိုးနှစ်မတိုင်ခင်တည့်ရက်လိုနှစ်ဆင်ကျင်းပလေးရှိတဲ့ဘူးချုပ်ဈေးမှာဒီနေ့အစပြီးရေကစားနေတာတွေကိုတွေ့ရပါတယ်။ရန်ကုန်တကြံပွဲတော်အကျိုးဒီကနေ့အခြေအနေတွေကိုလူရှင်တော်ကမြတ်တာပြောပြတာက
ဗျာအလှကားတွေကတော့ထွက်နေတယ်ဗျာအလှကားနှစ်စီးသုံးစီးကတော့အလူရန်ထွက်ဗာထွက်အဲ့လိုထွက်နေတယ်ဗျာမနေ့ဖာမှာပြက်ကြမှာဗျာရေကစားမှန်တက်တွေကတော့အများကြီးပဲဗျာဒီကစားမှတ်တယ်လည်းများတယ်လို့ဖြေပြော်ရေးမှတ်တယ်တွေလည်းများတယ်ဗျအခုချိန်ကတော့ပျော်ပျော်ရွှင်ရွှင်လွတ်လွတ်လပ်လပ်ပေါ့ပေါ့ပါပါပဲဖြစ်နေကြပါတယ်ဗ
ျတကြံစိုးဆင်းလာကြီးတဲ့မင်းလေးမျိုးကဒီနေ့တကြံအတွက်အကျိုးလှုပ်ရှားမှုအခြေအနေကိုတော့စာရေးဆရာဆုငက်ကအခုလိုပြောပြပါတယ
်တကြံမိုးကိုပြန်တတဲ့ဝယ်လုံးဖြစ်တယ်ဒါ1985ကတကြံမိုးကဒီနေ့ဆိုရင်2015မှာဆိုတော့ကျွန်တော်တို့20တင်းတင်းပြည့်တော့20အမှတ်တရပွဲအဲ့တော့တကြံမိုးတွေကတချင်းတွေဆိုကြတယ်အဲ့ဒါတွေနဲ့ကိုကလေးတွေကရိမ့်နေနဲ့နော်အဲ့လိုတွေကမန္တကတော့ကျုံးပြီးလဲမှာပဲမန္တ20လောက်ပဲရှိပါတယ်ကုမ္ပဏီမန္တကြီးတွေအဖွဲ့အစည်းမန္တကြီးတွေနောက်မြို့တော်ဝင်မန္တရောရှိတယ်ပေါ့သူတို့ကတော့အဓိကတော့ဟိုခေတ်ပေါ်ဒီဝိုင်းနေနဲ့အဲအစိုးရတွေနဲ့သူတို့ကတော့ရေပက်တာအဓိကပါသူချင်းမနေ့ပိုင်းနဲ့ညနေပိုင်းညပိုင်းမှာပျော်ပြေမှုဆိုတာကတော့မြို့တော်ဝင်မန္တနဲ့အဲလေပိုင်းနဲ့စစ်ဆန္ဒချုပ်ကနမ်းမြို့သူဆိုတဲ့မန္တလောက်ပဲရှိပါပါအဲ့တော့လူငယ်တွေဖို့ကလည်းကျုံးမေးမှာခုနပြောတဲ့မန္တတေနဲ့ရေပက်ကြဖို့ပြို့ဖို့ဆိုတာတချို့လဲရေပက်ကြဖို့စီရင်ပေးနေကြပြီရေပက်ကြဖို့ပြောနေကြပြီပေါ့နော
်မြန်မာနိုင်ငံသားတွေအများဆုံးသွားရောက်နေတဲ့ထိုင်းနိုင်ငံချင်းမိုင်မှာလည်းဒီကနေ့စတင်ပြီးတကြံပွဲတွေဆင်နွှဲနေပါတယ်ဒီကနေ့တကြံပွဲအကြောင်းကိုချင်းမိုင်မျိုးကမြန်မာနိုင်ငံသားတူပြောပြတာက
ဒီနေ့ချင်းမိုင်မျိုးလေကကျုံးထဲမှာပေါ့လေအဓိကဒီကျုံးပတ်ပတ်လေမှာစပြီးတော့ရေတွေပက်နေတာတွေလှည့်နေတာတွေတော့စရှိပြီနော်မြန်မာတွေလည်းတချို့လည်းစလဲကြอยู่เนาะဒီကဘုံကြီးเจ้าနေသွားကြတယ်အဲပြီးတော့ဒီရေဘက်ခံထွက်ကြတယ်ဒါမဲ့ဟိုဒီနေ့အကြုံနေဆိုတော့လူအများကြီးမဟုတ်ပေမဲ့ဟိုတော်တော်လေးတော့သွားပြီးတော့ရေဘက်ခံထွက်ကြပြီးပျော်နေကြပြီပေါ့เนาะတချို့အဲဒီမြို့ရဲ့ဒီကျုံရဲ့ပတ်ပတ်လည်းတချို့နေရာတွေမှာလည်းဒီမန်တက်တွေရှိတယ်အဲမန်တက်တွေမှာလည်းဖြောပြေးရေးတွေနောက်ဒီကြော်ညာတွေနဲ့ဒီရေဘက်တာတွေလုံနေပြီဆိုတော့တော်တော်လေးစစီနေပြီလို့ပြောလို့ရတယ်ပေါ့เนาะ
ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်းတိုကျိုမြို့မှာဒီကနေ့မြန်မာတကြံပွဲတော်ကိုစီစီကားကားကျင်းပခဲ့ကြပါတယ်။ဒီပွဲတော်ကိုတက်ရောက်ခဲ့သူတူဦးပြောပြတာက
တိုကျိုမှာရောက်နေတဲ့မြန်မာနိုင်ငံသားတွေပေါ့ဒီနှစ်ဆိုရင်24ကြိမ်မြောက်ရှိတော့ပါပြီ။ဒါအထူးဖြစ်ပေါ့နော်။ကိုယ်နိုင်ငံကိုမပြောင်းနိုင်တဲ့မြန်မာနိုင်ငံသားတွေဒီမှာတကြံအလွမ်းပြေပေါ့နော်။တကြံအလွမ်းပြေမိဟောင်းဆွေဟောင်းတွေစုံကြတဲ့အထူးဖြစ်ဒီလိုတကြံရစ်တယ်မှာဆိုရင်နေဝေးဒီမှာရှိတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေဆိုအားလုံးလာရောက်ဆင်နွှဲကြတယ်ကျွန်တော်တိတိကျကျပြောတော့ပါတော့ဒီမှာဥမာတကြံအလွားမြေမို့လုံးရေပေါ်တို့ပြမရိုးရအစားအစာတို့တိုင်းနာအစားအစာတို့စုံစုံလေးရောင်းတဲ့အတွက်ဒါအထူးစီကားတဲ့ပွဲတော်လေးပြောလို့ရတယ်မြန်မာဂျပန်မှာကျင်းပတဲ့ဒီမြန်မာပွဲတော်ထဲမှာအစီအကားဆုံးလို့လည်းပြောလို့ရတယ်ပေါ့နော်ကျွန်တော်တို့မြန်မာတင်မဟုတ်ပဲねကျွန်တော်တို့ဂျပန်မိတ်ဆွေပေါ့တူတကွာဆင်နွှဲတဲ့ပွဲဖြစ်တယ်အထူးဖြစ်ဒီပွဲမှာအားလုံးစောင့်မျှော်နေရတော့လက်ရှိမြန်မာနိုင်ငံရေးချင်းနေတင်ဟစီတဲ့ကျွန်တော်တို့ဒီတိုကျိုမင်္ဂလာရိုးတန်ချက်လေးလေအထူးဒါပြိတ္တနှိတက်စီတဲ့ရာလေးတစ်ခုပေါ့နော်ဒါဟာဒီကနေ့မြင်ွေးပေါ့နော်ဒီနေ့ဒီနေ့ဆိုရင်အစီဆုံးလို့လဲပြောလို့ရပါတယ်ဒါတိုကျိုမြန်မာလူချမ်းပွဲရဲ့ဒီနေ့ပေါ့
တောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်း2025ခုနှစ်မဟာတကြံပွဲတော်ကိုဒီကနေ့ပူချွန်းမြို့မှာစီစီကားကားကျင်းပခဲ့ကြပါတယ်
ကျွန်တော်ဒီအခုချိန်နဲ့ဆိုလို့ရှိရင်15ချိန်မြောက်ရှိရပါလေဒီဒီခေါက်ဆိုလို့ကျွန်တော်15ချိန်မြောက်တကြံပွဲဖြစ်ပါဒီနှစ်မှာတော့မြန်မာနိုင်ငံသားတွေအင်အားပုံများလာတော့သိရပါတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံကနေပြီးတော့ကိုရီးယားနိုင်ငံကိုလာရောက်လှုပ်ထုတ်တဲ့မြန်မာနိုင်ငံသားတွေကလည်းအားလုံးကစုပေါင်း2000ကျော်လောက်ရှိလာပြီဆိုတော့ဒီနေ့မှာတော့အားလုံးက9000ကျော်နီးပါးလောက်ဒီတကြံပွဲကိုတက်ရောက်လာတော့သိရပါတယ်ဘာလို့ကစီစီကားသွားတော့မြန်မာနိုင်ငံကဒီအဆောတော်ဖြစ်တဲ့အဲမြန်မာဆိုတော့ချင်းညီနဲ့စုစည်းတော့လည်းအင်အားဖြည့်ပြီးတော့ကျွန်တော်တို့မဟာကျန်ပွဲမှာလာဖြည့်သွားတဲ့အတွက်ကြောင့်မလို့အင်တက်အားတိုင်းနဲ့မြန်မာပြည်ပြောပေါ်စီကားတဲ့ပွဲတစ်ခုလို့ပြောလို့ရပါတယ်အချို့ကလည်းမြန်မာကျန်ပွဲကိုလက်စွပ်တန်းတားနေရဆိုတော့အားလုံးကအမီးကွန်ရန်ကုန်ပျော်ရှင်ရတဲ့ပွဲတစ်ခုပေါ့ခင်ဗျာ
စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်းစင်ကာပူနိုင်ငံမှာရှိတဲ့မြန်မာဖုန်းတော်ကြီးအကြောင်းအပါအဝင်နေရာ၃ခုမှာဒီကနေ့တကြံအကျိုးပွဲတော်တွေကိုစပြီးကျင်းပနေကြတယ်လို့လည်းသိရပါတယ်ရှင်